ိုင်းရင်သားလက်နက်ကန်တစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီထိုင်းချောက်ရနယ်မြေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခွေရှိသူစီရင်ထုတ်ပြန်ရမှာထောင်နဲ့ချီတဲ့ဒေသခံတွေမပါပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစန္ဒန်နွန်ပါ။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲပေးခွေရှိသူစီရင်ထုတ်ပြန်ရမှာမွန်ပြည်နယ်ရေချောင်းပြားဒေသမှာရှိတဲ့မွန်ပြည်တပ်ပါတီထိုင်းချောက်ရနယ်မြေအတွင်းကကျဲရွာဆဲရွာမှာရှိတဲ့လူရေ3600လောက်စီရင်မှာပါမလာပဲဖြစ်နေတာပါဒီထဲမှာ1500လောက်ကနိုင်ငံသားမှတ်ပုံတင်မရှိသူတွေပါဝင်တယ်လို့လဲရွေးကောက်ပွဲစောင့်ကြည့်လေ့လာသူဒေသခံတဦးဖြစ်တဲ့ဥလင်ကပြောပါတယ်
မပေါ်နေရရှိရေမပေါ်နေရရှိပြီးမဲပေးခွေရရှိအတွက်ကျွန်တော်ဆက်လက်လှုပ်ရှားနေပါလေသတော်ကကျွန်မလောက်ဝကရဲ့ကော်မရှင်ထွေအုပ်ရဲ့ဆက်သွယ်လိုက်တော့ဒီအဲ့ဒီနေရာမှာမပေါ်နေပြုလုပ်ဖို့အတွက်ကိုဒီနယ်အစိုးရနဲ့တစ်ဆင့်နိုင်ငံတော်သမ္မတစီကိုတင်ထားပါလေဆိုပြီးတော့ကျွန်တော်ဟိုဒီပြီးရတဲ့အချိန်တိုင်းတွင်းမှာပဲပြောပါတယ်ခင်ဗျာမလားကုပြုကြရမှာသာအဲ့ဒီဒါမှမပေါ်နေလှုပ်ပေးလို့ရမယ်လို့အဲ့လိုပြန်ဆက်သွယ်လာပါတယ်ခင်ဗျာ
ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူစီရင်ထုတ်ပြန်ရမှာအမားယွန်းတွေရှိနေတာနဲ့ပတ်သက်လို့မနေ့တုန်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရွေးကောက်ပွဲကော်မရှင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတာဝန်ရှိသူတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ပြီးအချိန်မီပြင်ဆင်နိုင်မဲ့နည်းလမ်းတွေကိုလည်းပြောဆိုခဲ့ကြတာပါမက်လဆန်းမှတုန်းကတရခန့်တွေတော့အင်တောင်စုစီနဲ့နိုင်ငံသားစစ်စစ်ရဲမှတ်ပုံတင်တွေရရှိဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနတို့ကိုတင်ပြထားပေမဲ့တိုးတက်မှုမရှိတဲ့ကြောင်းလဲရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကပြောကြပါဗျ။ရေးမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးမှုဦးမျိုးခိုင်ကတော့ COVID-19 ကပ်ရောဂါကာလမှာကြံ့ကြာမှုတွေရှိနေတယ်လို့ပြောပါဗျ
။မတ်လ9ရက်နေ့မှာလေတော့ကပြည်သူ့မြို့ပြည်နယ်ကိုကျွန်တော်ကနေပြီးတော့လည်းမြို့ပြုဖို့ဆိုပြီးကျွန်တော်တည်ထားပါတယ်ဗျ။ဒီကြားထဲမှာကျွန်တော်တို့ကိုပြေကာလာတွေဖြစ်နေတဲ့အတွက်တော့နည်းနည်းလေးဒီလုပ်ငန်းတွေကတောင်းနေသွားတာပေါ့နော်။အဲမူမီနာဆွေရောက်ခွဲကိုရောက်နေတယ်။အဲ့တော့အဲ့နောက်ဘက်မှာအခုမကြာခင်ပြီးခဲ့တဲ့လကပဲသူတို့ဒီကိစ္စကိုသူတို့မြို့ပြုပြီးပါတီအနေနဲ့ဆက်သွယ်လာတဲ့အခါကျတော့အဲကျွန်တော်ကတော့သူတို့ကိုမြို့ပြုနဲ့ဆွေရောက်နဲ့တည်ထားတာဖြစ်တဲ့အကြောင်းပေါ့။တော်ရပြည့်စုံဖို့သူတို့ကျွန်တော်ကနံပြပေးခဲ့ရတာပေါ့နော်။အဲနိုင်ငံတော်သမ္မတရုံးကိုသူတို့တည်မယ်ဆိုပြီးတော့ကျွန်တော်လှမ်းပြီးတော့ကျော်ရီရပေရီလေတော့အမေလူတွေကအရေးအတွက်ဘလောက်လဲဆိုတာမနေ့ကတော့လှမ်းပြီးတာပေါ့နော်လှမ်းပြီးတာခါကျတော့ကျွန်တော်တို့ဒီသူ့ရဲ့လုပ်ငန်းတော်ရာမှုပြည်နယ်ဆွေးရောက်ခရနေပြီးတော့နိုင်ငံတော်သမ္မတရုံးကိုဆက်လက်တင်ပြမယ်လို့ကျွန်တော်တည်ထားရပါတယ်ခင်ဗျာ
မဲပေခွေရှိသူစီရင်မှာထောင်နဲ့ချီတဲ့ဒေသခံတွေပါမလာတဲ့ကိစ္စနဲ့ပတ်သက်လို့ရဲမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲဥက္ကဋ္ဌဦးညီညီထွေးကိုဆက်သွယ်မေးမြန်းရမှာတော့ပြောခွင့်မရှိကြောင်းတုံ့ပြန်ခဲ့တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အခွဲအတွင်ရမှုဦးဟိန်လင်းထက်ကိုဆက်သွယ်မေးမြန်းရမှာလဲတယ်လီဖုန်းနဲ့မေးမြန်းတာကိုဖြေကြမှာမဟုတ်ကြောင်းတုံ့ပြန်ခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရတာဝန်ရှိသူတွေကတော့မဲစရင်မှာအမှားယွင်းရှိနေတာတွေကိုအချိန်မီပြင်ဆင်ဖို့နဲ့မပုံတင်ထုတ်ပေးတဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ကြိုးပမ်းမဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကျင်းပဖို့၃လလောက်သာလိုတော့တဲ့အချိန်မှာထောင်နဲ့ချီတဲ့ဒေသခံတွေမဲပေးခွင့်ရအောင်အချိန်မီပြင်ဆင်နိုင်ပါမလားဆိုတာကိုဥလွင်တို့လိုရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။
တကယ်ဆိုရင်တော့နိုင်ငံသားအခွင့်အရေးဆုံးရှုံးမှုကပို့ပြီးတော့ကြီးမားတာပေါ့။ကျွန်တော်ဒီမိုက်စလာကလေးကလုပ်ခဲ့ပါတယ်။ကိုဗစ်နဲ့ဆုံးတော့မလုံနိုင်ဘူးအခုဒီကာလအတွင်းမှာဒီအပေါ်ယုံအောင်ယုံတဲ့ကိုဒီလိုလဲနေတာမနဲ့ပြန်မဲဒီအမဲစင်းကနောက်ဆုံးရဖြစ်ပြီဖြစ်ပြီဆိုတော့လည်းဒီမှာတိုးနိုင်ဖို့ဆိုတာမဲနဲ့ပါဝင်ဖို့ဆိုတာဒီဘောတော့တော်တော်ခက်သွားပါပြီခင်ဗျာ2008တုန်းကအခြေခံဥပဒေအတည်ပြုဖို့ဆိုပြီးတော့အဲ့ဒီမွန်ပြည်သစ်ထိန်းချုပ်နယ်မြေအနမ်းမုံရွာတိမဲမုံသတ်ထောင်ခဲ့သူပါတယ်အဲ35မရတော့ပါဘူးခင်ဗျာ
ပြေးခဲ့တဲ့စူလိုင်လဆန်းမာတော့ကပြည်တော်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်နဲ့တမဒဦးဝင်းမြင့်နေပြည်တော်မှာတွေ့ဆုံရမှာတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးပိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်ကြောင်းတတိပေးခဲ့တာပါဒီအတွက်လည်းနိုင်ငံသားတွေရဲ့မဲပေးခွင့်အခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။ကျွန်မကစန္ဒာနွန်ပါရှင်။